2019ခုနှစ်အတွက်အမေရိကန်နိုင်ငံရဲ့ဌာနနဲ့သက်ဆိုင်ရာအေဂျင်စီတွေရဲ့ဘတ်ဂျက်အရသုံးခန့်မှန်းခြင်းကိုစီရင်ကိုအထက်လွှတ်တော်နိုင်ငံသက်ဆိုင်ရေးကော်မတီမှနိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့ကတင်သွင်းလိုက်ပါတယ်2019ခုနှစ်အတွက်တင်သွင်းတဲ့ရသုံးငွေစီရင်ဟာ2016ခုနှစ်အတွက်တင်သွင်းခဲ့တဲ့ဒေါ်လာ50ဘီလီယံလောက်ဖြန်းများရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အခုတင်သွင်းတဲ့ရသုံးခန့်မှန်းငွေစီရင်မှာနိုင်ငံရေးဌာနအနေနဲ့ကဘာတုံးအဘလုကန္ဓာတွေမှာသုံးဆွဲနေတယ်ဆိုတာတွေကိုဝန်ကြီးကယ်ရီကထည့်သွင်းပြောကြရမှာမြန်မာနိုင်ငံအပါအဝင်အာရှတိုက်ရှိနိုင်ငံတွေမှာအမေရိကန်နိုင်ငံရေးဌာနရဲ့လှုပ်ဆောင်ချက်တွေကိုကြားနာစစ်ဆေးဝဲမှာအခုလိုရှင်းလင်းတင်ပြခဲ့ပါတယ
် In AsiaWe are standing with our allies in opposition to threats posed by a belligerent North Korea. We are helping Afghanistan and Pakistan to counter violent extremism, deepening our strategic dialogue with India, supporting democratic gains in Sri Lanka and Burma.
အာရှတိုက်အတွင်းမှာမဟာမိတ်တွေနဲ့လက်တွဲပြီးမြောက်ကိုရီးယားရဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေကိုတွန်းလှန်တိုက်ထုတ်နေသလိုအာဖဂန်နဲ့ပါကစ္စတန်နိုင်ငံတို့ရဲ့အစွန်းရောက်အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေမှာလည်းပူးပေါင်းပါဝင်နေတဲ့အကြောင်းနောက်အိန္ဒိယနိုင်ငံနဲ့မဟာဗျူဟာမြောက်ဆွေးနွေးမှုတွေပြုလုပ်နေပြီးမြန်မာနိုင်ငံနဲ့တရီးလင်္ကာနိုင်ငံတို့ရဲ့ဒီမိုကရေစီအရေးကြိုးပမ်းမှုတွေကိုကူညီဆောင်ရွက်ပေးနေတဲ့အကြောင်းတရုတ်ပင်လယ်ပြင်အတွင်းရေကြောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုငင်းညမ်းစွာဖြေရှင်းနိုင်ဖို့အားပေးအားမြောက်ပြုနေပေမဲ့အဲ့ဒီဒေတာအတွင်းမှာစီးရီးတိဆောက်မှုတွေဖြစ်ပေါ်နေတဲ့အတွက်အဲ့ဒီရင်မှန်းချက်တွေကိုအထောက်အကူမပြုဘဲဖြစ်နေတဲ့အကြောင်းဝန်ကြီးကယ်ရီကထည့်သွင်းပြောဆိုသွားတာပါဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဝန်ကြီးကယ်ရီကအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးဦးစားပေးလုပ်ငန်းတွေထဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေရွေးချယ်တင်မြှောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ထဲမှာစတင်တာဝန်ထမ်းဆောင်နေကြပြီဖြစ်တဲ့မြန်မာနိုင်ငံမှာပွင့်လင်းပြီးဒီမိုကရေစီစနစ်ဆက်လက်ပေါ်ထွန်းလာရေးနဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်ရည်ရွယ်ပြုလုပ်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတို့အတွက်လည်းအမေရိကန်ပြည်ထောင်စုကစူးစမ်းဆောင်ရွက်နေတယ်လို့နိုင်ငံရေးဌာနရဲ့အသုံးစရိတ်တောင်းခံချက်မှာဝန်ကြီးကယ်ရီကဖော်ပြထားပါတယ်။အမေရိကန်နိုင်ငံရေးဌာနက2019ခုနှစ်အတွက်တင်သွင်းတဲ့ရသုံးခန့်မှန်းခြင်းငွေစင်းဟာအမေရိကန်အစိုးရဘတ်ဂျက်တစ်ခုလုံးရဲ့တိရခိုင်နှုန်းသာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တန်ပေါင်းများစွာသောမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်စေရို့အတွက်အမေရိကန်ပြည်ထောင်စုက2012ခုနှစ်ကစလို့ဒေါ်လာတန်ပေါင်း500ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့လည်းအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့နိုင်ငံရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်2015ခုနှစ်ဗန္ဒာနှစ်အတွင်းမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအကူအညီကယ်ဆယ်ရေးအဖွဲ့ကတောင်းဆိုလာတဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ဆိုက်ကလုန်းကိုမန်ဘေးဒဏ်ခံခဲ့ရသူတွေအတွက်အကူအညီပေးရေးနဲ့တခြားလိုအပ်ချက်တွေအတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုဒေါ်လာ62တန်းကျော်အကူအညီပေးခဲ့ပြီးဖြစ်ကြောင်းဖော်ပြထားပါတယ်။တချင်ထဲမှာပဲထိုင်းမြန်မာနယ်စပ်အပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်ရှိဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေအမေရိကန်ပြည်ထောင်စုကဆက်လက်ပေးနေတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။